မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံတွေကြားတိုက်ပွဲတွေပုံမှန်ပြင်းထန်လာနေတဲ့ရှမ်းပြည်နယ်တွင်းမှာဒေသခံအရက်သားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်လို့စိုးရိမ်မိကြောင်းအမေရိကန်နိုင်ငံသားဌာနကပြောဆိုလိုက်ပါတယ်လက်တလော့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေညပြလာနေပြီးတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက ပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မက်နန္ဒာချန်ကပြောပြမှာပါရှင်
မကြသေးခင်ရပိုင်းနေအတွင်းကရှမ်းပြည်နယ်မြောက်ပိုင်းပလောင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တုံမြို့နယ်အတွင်းမှာမြမအစိုးရတပ်တွေနဲ့ TNLA တအောင်းပလောင်မြို့သားလူမျိုးရေးတပ်ဦးတို့ကြားတိုက်ပွဲတွေပုံမှုပြင်းထန်လာနေသလိုရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာလည်း TNLA တပ်ဖွဲ့တွေနဲ့ RCSS SSA လို့ခေါ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်တွေကြားနယ်မြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးစစ်ရေးတင်းမာမှုတွေဖြစ်ပွားနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေအတွင်းမြန်မာစစ်တပ်ဘက်ကလည်းဒေသခံအရဲသားတွေပေါ်အာမပေါ်တာဆွဲတာတိုက်ခိုက်တာလိမ်မိုင်းဆိုင်ရာမတရားပြုကျင့်တာတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအရဲသားတွေကိုဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကတီနာအဒမ်စ်က VOA ကိုအခုလိုပြောခဲ့ပါတယ်။
We are concerned by reports of Burmese military atrocities, including.
ရဲ့သားပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုမစင်မကျင်တိုက်ခိုက်မှုတွေအမျိုးသမီးတွေအပေါ်အာဓမ္မပြုချက်မှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုလိုကျူးလွန်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေနဲ့ပတ်သက်တဲ့သတင်းတွေအပေါ်ကျမတို့စိုးရိမ်မိပါတယ်
။ဒါ့အပြင်အခုလိုဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားဥပဒေနဲ့အညီအမြန်ဆုံးကင်တွယ်အရေးယူဖို့ကိုလည်းမြန်မာအစိုးရကိုသူကတောင်းဆိုခဲ့ပါတယ်။
These allegations, if true, are reprehensible, and we urge the government of Burma to undertake a credible.
ဒါကမှန်ခဲ့မယ်ဆိုရင်ဒီကိစ္စတွေကဆိုးရွားလွန်းတာကြောင့်အများကလက်ခံနိုင်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့နဲ့တာဝန်ရှိသူတွေကိုသူတို့ကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက်အရေးယူမှုတွေလုပ်ဖို့ကျမတို့အနေနဲ့မြန်မာအစိုးရကိုတိုက်တွန်းပါတယ်။အရက်သားတွေကိုကာကွယ်ဖို့ကအရေးကြီးပြီးဦးစားပေးရမယ့်ကိစ္စဆိုတာကိုကျမအနေနဲ့ထပ်ပြီးပြောလိုပါတယ်။
အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲရဲ့ပြီးခဲ့တဲ့လမြန်မာနိုင်ငံခီးစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာလည်းလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာစစ်ရေးလှုပ်ရှားမှုတွေကိုကန့်သတ်ဖို့နဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်တိုးမြှင့်လှုပ်ဆောင်မှုကိုတိုက်တွန်းခဲ့ပါတယ်။ထိုင်းခြေဆိုင်ရှမ်းလူခွင့်ရေးဖောင်ဒေးရှင်းအဖွဲ့ကနေပြီးခဲ့တဲ့တစ်ပတ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မြမစစ်တပ်ကနေစတင်ကြောင်းတွေနဲ့ဖုံးတော်ကြီးကြောင်းတွေကိုဘုံကျဲတိုက်ခိုက်တာအရက်သားတွေကိုပြစ်ခတ်တာအာဓမ္မပြုကျင့်တာတွေအပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစန့်ကျင်တဲ့ထိုးစစ်တွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခတွေအခုဆိုရင်တပေါင်းကျော်ရှိသွားပြီလို့လည်းဖော်ပြထားပါတယ်ရှင်။